ယူကရိန်းနယ်စပ်မှာရုရှားကတိုက်အားအလုံးရင်ချထားတာကြောင့်ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မှစိုးရိမ်နေကြချိန်မှာပဲအရှိဥရောပကနေတိုမဟာမိတ်တပ်တွေကိုအားဖြစ်ပေးမဲ့ပထမဆုံးအမေရိကန်တပ်တွေပိုလန်ကိုစနေနေ့မှာရောက်လာတယ်လို့ပိုလန်ကာကွယ်ဝင်ကြီးဌာနကပြောပါတယ်။အမေရိကန်စစ်တပ်အမှတ်82လေတပ်တပ်မဟာကပထမအထုပ်တိုက်ခိုက်ရေးအဖွဲ့ပိုလန်ကိုရောက်လာပြီလို့ပိုလန်စစ်တပ်ပြောခွင့်ရကပြောပါတယ်။တပ်သား1900ချထားဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဗိုလ်တပ်ဖွဲ့နေမှာညွှန်ကြားလိုက်ပြီးတဲ့နောက်မှာစနေနေ့မှာပထမဆုံးအမေရိကန်တပ်တွေပိုလန်အရှိတောင်ပိုင်းယူကရိန်းနယ်စပ်နားကရဇဆူစစ်ခြေစိုက်စခန်းကိုရောက်လာတာဖြစ်ပါတယ်။ပိုလန်မှာ2019ခုနှစ်ထဲကအမေရိကန်စစ်သည်4000ကိုအလှည့်နဲ့ချထားတာပါ။ရူမေးနီးယားနဲ့ဂျာမနီမှာချထားတဲ့တပ်ဖွဲ့ဝင်အင်အားကိုသမ္မတဘိုင်ဒန်ကတိုးမြှင့်လိုက်တဲ့အတွက်အခုဆိုအဲ့ဒီမှာစုစုပေါင်းတပ်ရင်အားက3000နီးပါးရှိနေပြီဖြစ်ပါတယ်။အမေရိကန်စစ်တပ်တာဝန်ရှိသူတွေကတော့အမှတ် 82 လေးတပ်တမဟာဌာနချုပ်တီရှိအားမြောက်ကရိုလိုင်းနားပြည်နယ်ဖော့ဒ်ဘရက်တပ်စခန်းကတပ်ဖွဲ့ဝင်1900ကိုပိုလန်မှာချထားမယ်လို့ပြောပါတယ်။ပိုလန်မှာချထားတဲ့တပ်တွေကိုအထောက်အကူပေးဖို့အတွက်ဂျာမနီမှာဌာနချုပ်တစ်ခုဖွင့်မှာဖြစ်ကြောင်းအမေရိကန်စစ်တပ်ဥရောပစစ်ဌာနချုပ်ကပြောပါတယ်။ဂျာမနီကိုတော့အမှတ် 78 လေးတပ်ကပထမအထုပ်အမေရိကန်တပ်သားတွေတောက်ချန်နေမှာရောက်သွားပြီဖြစ်ပါတယ်။